ိုင်းချင်းနိုင်ငံအတွက်ဆင်းမျိုးကဘူတာရုံဘုတ်ခွဲတိုက်ခိုက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နေပြီးတော့ရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအာဏာပိုင်တွေကဒီနေ့ပဲပြောဆိုပါတယ်။မိုလမ်ပစ်အရက်အပါဝင်ဘရက်ဆင်မျိုးကစီးနင်းစာပွဲမှုတွေအတွင်ဖမ်းဆီးလိုက်ကြလို့လည်းအစိုးရရှိနေုံကပြောပါတယ်။ဖန်စီလိုက်သူ၄ဦးဟာတိုက်ခိုက်မှုနဲ့ဘယ်လိုဆက်နွယ်နေသလဲဆိုတာကိုတော့အသေးစိတ်မသိရပါဘူး။အစိုးရရှိနေရုံပြောခွင့်ရသူ Eric Sanders Sit ကတော့အင်္ဂါနေ့ကတိုက်ခိုက်မှုကိုကျူးလွန်သူအဖြစ်တင်ပြရှိသူဟာအသက်36နှစ်အရွယ်မိုရိုကိုနယ်ပွားအတူကောက်အမည် OC ဆိုသူဖြစ်ပြီးတော့ IS Islamic စစ်သွေးကြောအဖွဲ့ကိုထောက်ခံသူဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းစောပိုင်းမှာပြောဆိုထားပါတယ်။အကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိတဲ့နောက်ကျောင်းရာဇဝင်မတွေ့ရပါနဲ့။အာရက်အစိုးရအဖွဲ့ကိုလူလာတဲ့သဘောထားတွေကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်းနဲ့အစိုးရရှိတဲ့ရုံပြောခွင့်ရကပြောပါတယ်။တနည်းရှိသူရဲ့အိမ်မှာဖောက်ခွဲရေးပစ္စည်းတွေလုံနိုင်တဲ့ဓာတ်ရုဓာတ်တွေနဲ့တခြားပစ္စည်းတွေကိုလည်းတွေ့ခဲ့ရပြီးတော့ဘုံကိုကိုယ်တိုင်လုခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းပြောပါတယ်။လက်ကဲ့အိမ်အတွင်းမှာထည့်ယူလာတဲ့ဘုံကတော့အပြည့်အဝပောက်ကွဲမှုမရှိတဲ့အတွက်ထိခိုက်ဒဏ်ရာရသူလည်းမရှိကြပါဘူး။တိုက်ခတ်မှုကြံစီသူကတော့စစ်သားတယောက်ကပြစ်ခတ်ခဲ့ရကနေပွဲချင်းပြီးတိုက်ဆုံသွားပါတယ်။2015ခုနှစ်နိုဝင်ဘာလတုန်းကဘရက်ဆဲချစ်ဆိုင်အစ္စလာမ်အစိုးရဝါဒီတွေကပြစ်တင်နိုင်ငံပါရီမြို့မှာလူပေါင်း130လောက်တိုက်ဆုံခဲ့ရတဲ့တိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီနိုင်ငံမှာလူကြိုးကြီးအထွတ်အထူးတိကျစောင့်ကြည့်နေတာဖြစ်ပါတယ်။ဒီကနေ့မတ်လ22ရက်နေ့လောကလည်းဒီဘရက်ဆဲလေးစိမ့်နဲ့ပူတာယုံတွေကတိုက်ခတ်မှုတွေမှာလည်းလူပေါင်း32လောက်တိုက်ဆုံခဲ့ရပါတယ်ရှင်။